ပြီးခဲ့တဲ့ရက်ပိုင်းကတရုတ်နိုင်ငံဂျာယီဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကွန်ရှန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စပါခရိုင်ကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကိုပြန်မာကတမိသားစုကိုအမေရိကန်ဒေါ်လာ9000ကနေ6000လောက်အထိပေးမယ်လို့ပြောဆိုခဲ့တယ်လို့ရိုဟင်ဂျာမွတ်စလင်တွေက RFA ကိုပြောပါတယ်မစ္စတာဆွန်ကွန်ရှန်နဲ့တွေ့ဆုံခဲ့တဲ့ကော့ဆက်စပါခရိုင်ကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာမွတ်စလင်တဦးဖြစ်တဲ့ရိုဆော်ရက်ဒူလာကို RFA ကအိုက်ကိစ္စနဲ့ပတ်သက်ပြီးမေးမြန်းကြည့်ရမှာအခုလို့ပြောပါတယ
်အခုဒီမှာဒုက္ခသည်စခန်းမှာနေနေတာဟောဒီမှာနေနေဖုန်းဖို့ခင်ဗျားရဲ့ဒုက္ခကျွန်တော်ရမှာပေါ့ခင်ဗျားတို့ဟာလေကျွန်တော်တို့ကွန်ပျူတာဘောတော့ကျွန်တော်ဟာ $1,000 5,000ကနေတော့တင်ပြီးပြည်လိုက်မယ်ခင်ဗျားတို့ကျန်လိုက်ကမှမနေဘူးပြောလိုက်တာတွားပြီးတော့မှမဆိုးရနဲ့ direct ဖြစ်နေလို့ခင်ဗျားတို့ပြဿနာကြီးစိတ်ချမ်းပါဆိုပြီးတော့ဒီလိုကိုပြောခဲ့တယ်ခင်ဗျာ
ဒါအပြင်မစ္စတာဆွန်ကွန်ရှန်ကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပြီးမြန်မာအစိုးရနဲ့ညှိနှိုင်းဖို့တိုက်တွန်းခဲ့ကြောင်းတွေးဆခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တန်ယုံကတန်မှုကတော့တရုတ်အစိုးရအနေနဲ့ပြန်မဲ့သူတွေကိုငွေပေးမယ်ဆိုတာမျိုးမပြောခဲ့ကြောင်းနဲ့မြန်မာအစိုးရဘက်ကသာပေးမှာဖြစ်ကြောင်းဖြေကြားခဲ့ပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီး RFA ကမြန်မာအစိုးရဘက်ကလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပါတယ်လူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားမှုဒေါက်တာမြင့်သိန်းက RFA ကိုအခုလိုပြောပါတယ
်အင်းကသူတို့ပုံစံတိုင်းဆောက်ချင်နေဆိုရင်ကျွန်တော်တို့ကသမတ်ဓာရီဘတ်ဂျက်ရထားချက်ရှိတယ်ဘယ်အတွက်ဆိုရင်ဘလောက်ဒီပဏီရဲ့အတွက်ပြီးဆောက်မှာဆိုရှိတယ်ဒါပေမဲ့ကျွန်တော်တို့ဒါဒီသူတို့ပတ်စံအလုံးလိုက်ကြီးပုံပေးမှာမဟုတ်ဘူးကျွန်တော်ကအင်းသောပစ္စည်းကိုပံ့ပိုးပေးမယ်ပြီးရင်သူတို့ရဲ့ဒီလူသမားငှားရင်ကျွန်တော်တို့ပုံမှန်နဲ့ဒီအိမ်ကြီးဆောက်ပေးတဲ့အခါမှာပစ္စည်းဝယ်လူသမားပွဲပါတယ်အဲ့လူသမားကကိုသူတို့အိမ်သူတို့ဆောက်တဲ့ကြောင်လို့အဲ့လူသမားကကိုသူတို့ရမယ်ဒါပြီးအလုံးလိုက်ဆက်လိုက်ပေးမှာမဟုတ်ဘူးနေရတဲ့နေသူတို့ပြန်ပြုံးမှပေးရမှာသူတို့ရဲ့ livelihood လည်းဖြစ်သွားမယ်သူတို့အိမ်လည်းသူတို့ဆောက်တာဖြစ်သွားမယ်ဒီလိုပုံမျိုးဖြစ်အောင်လုပ်ပြီးမှရှိတာကဒါဒီကျွန်တော်တို့အိမ်နဲ့ပတ်သက်ပြီးမှသက်ဆိုင်ဆိုတဲ့စကားပါတယ်ဒါပဲရှိတယ်ပေါ့နော
်အိမ်တလုံးကိုခံမှန်း7,500နဲ့60ဝန်းကျင်ထောက်ပံ့ပေးသွားဖို့အစီအစဉ်ထားပြီးသူတို့တွေရဲ့လက်ထဲကိုငွေအလုံးအရင်းလိုက်ပေးသွားမှာတော့မဟုတ်ဘူးလို့သိရပါတယ်ရိုဟင်ဂျာမွတ်စလင်တွေကတော့သူတို့ကိုငွေကြေးပစ္စည်းထောက်ပံ့တာတွေထက်သူတို့ဟာရိုဟင်ဂျာဆိုတာကိုလက်ခံပေးဖို့ပဲလိုအပ်တယ်လို့ရိုဆော်ရက်ဒူလာက RFA ကိုပြောပါတယ်မြန်မာဆိုရဘက်ကတော့အဲ့ဒီရိုဟင်ဂျာအမိဆိုတဲ့အတုံးလုံးကိုလုံးဝလက်မခံနိုင်ကြောင်းဒေါက်တာမြင့်သိန်းကဖြေကြားပါတယ
်ကြဆဲ့တုံးတော့ကျွန်တော်တို့ဆူရနေလက်ခံမထားပါဘူး။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေဒီဒီဘင်္ဂလားဒေ့ရှ်မှာရောက်သွားတဲ့ရခိုင်ပြည်ကထွက်ခွာသွားတဲ့မွတ်စလင်တွေလို့ပဲကျွန်တော်တို့တောင်းလျှောက်သုံးနေပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်ကြိမ်တိုင်းနှစ်နိုင်ငံအစိုးရပူးပေါင်းပြီးဆောင်ရွက်ခဲ့ပေမဲ့အခုချိန်ထိအဆင်မပြေသေးပါဘူး။ဒီသတင်းကို RFA သတင်းတော့ကျွန်တော်ကိုထက်အကာကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။